ဖင်လန်နိုင်ငံနဲ့ဆွေဒင်နိုင်ငံတို့ဟာ NATO အဖွဲ့ဝင်ဖြစ်ဖို့ဒီလောက်ကိုမှရှောက်ထားမယ်လို့ပြောလင့်ထားကြပါတယ်။ယူကရိန်းကိုအကြောင်းမဲ့တက်တက်ဝင်တိုက်တာကြောင့်ဥရောပရဲ့လုံခြုံရေးဆိုင်ရာအပြန်အလှန်တက်ရောက်အားတွေကြောင်းလဲသွားတယ်လို့နှစ်နိုင်ငံလုံးကပြောကြပါတယ်။ဖင်လန်နိုင်ငံရဲ့ဥရောပရေးရာဝန်ကြီးတတီတပရီနီယန်ကအခုလိုပြောပါတယ
် It's clear that everything has changed since Russia started the war in Ukraine and we have to do our
Ukraine မှာ Russia ကစစ်ကိုစလိုက်ကြတဲ့ကအရာရာရှင်းပေါ်ပါတယ်အခုကျမတို့ဟာမျိုးသားအကျိုးစီးပွားနဲ့အညီဆုံးဖြတ်ချက်တွေချရပါတော့မယ်ဖင်လန်နိုင်ငံနဲ့နိုင်ငံသားတွေလုံလုံခြုံခြုံရှိအောင်အကောင်းဆုံးနည်းလမ်းကပါလေကျမတို့ကအနောက်ရဲ့အစိတ်ပိုင်းမှာ NATO အဖွဲ့ဝင်တာဟာအနောက်နဲ့ပေါင်းစပ်ချင်းနောက်ဆုံးအဆင့်မျိုးဖြစ်တယ်ဆိုတာရှင်းလို့အခုမြင်နိုင်ပါတယ်လို့ပြောသွားတာပါစီးတိုက်ပွဲကာလမှာတော့ဖင်လန်နိုင်ငံဟာဂျာနီလမ်းကြောင်းကိုဂယုတစိုက်လျှောက်လမ်းခဲ့တာပါမနစ်တုန်းကနေတိုးဝင်မှုဖင်လန်ပြည်သူ25ရာခိုင်နှုန်းလောက်ကပဲထောက်ခံခဲ့ကြတာဖြစ်ပေမဲ့ဒီနေ့မှာတော့86ရာခိုင်နှုန်းကထောက်ခံကြပါတယ်ဆွေဒင်နဲ့ဖင်လန်တို့ဟာအာရိတ်ဒေသစစ်ရေးမှာကျွမ်းကျင်ကြတာမို့ဘော်တိတ်ဒေသနဲ့ဥရောပမြောက်ပိုင်းကနေတိုးရဲ့စွမ်းဆောင်ရည်ကိုတွန်းပြင်းပေးနိုင်ပါတယ်ဆွေဒင်နဲ့ဖင်လန်နိုင်ငံတို့နေတိုးအဖွဲ့ဝင်ရင်ဘော်တိတ်ဒေသမှာနျူကလ িয়ার လက်နက်တွေချထားမယ်လို့ရုရှားကချိန်ချောက်ထားပါတယ်